ရခိုင်ပြည်နယ်မြောက်ပိုင်းမှာပြေးဆွဲနေတဲ့ရေကြောင်းလိုင်းတွေကိုမြန်မာစစ်တပ်ဘက်ကထပ်မံတိုးပြီးကန့်သတ်ပိတ်ပင်လိုက်တာကြောင့်ဒေသခံခရီးသည်တွေအခက်ကြုံနေရတယ်လို့စီးပွားရေးလုပ်ငန်းရှင်တွေလည်းဆုံရှုံထိခိုက်နေတယ်လို့ပြောကြပါဗျ။ဒေသခံစစ်တပ်ကနှုတ်မိတ်နဲ့ပိတ်ပင်နေတဲ့ကန့်သတ်ချက်တွေဖြစ်ပြီးဘလောက်ကြမယ်ဆိုတာတော့အတိအကျမသိရသေးတဲ့အတွက်လည်းလုပ်ငန်းရှင်တွေနဲ့ခရီးသွားလာသူတွေအခက်တွေ့ကြုံနေရပါတယ်။ရခိုင်ပြည်နယ်အတွင်းလုံခြုံရေးအကြောင်းပြကန့်သတ်မှုတွေကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုကိုစံကျော်ပြပြပေးပါမယ်ရှင်
။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြားပစ်ခတ်မှုတွေရှိနေတဲ့ရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာကုန်းလန်းရေလန်းတချို့ကိုပြီးခဲ့တဲ့ဇွန်လဒုတိယပတ်ကတည်းကစစ်ကောင်စီကပိတ်ထားပါတယ်။ခုတော့ရခိုင်မြောက်ပိုင်းမှာပြေးဆွဲနေတဲ့တခုတည်းသောစစ်တွေပေါက်တော့ရေကြောင်းကိုမြန်မာစစ်တပ်ဘက်ကထပ်မံပိတ်လိုက်တယ်လို့ရွှေပြည်တန်းအញ្ញရင်မန်နေဂျာဦးဆက်မော်သိန်းကပြောပါတယ
်။စိုက်တွေပေါက်တော့ကိုထပ်ပိတ်ရအောင်။စာနဲ့တော့မဟုတ်ပါဘူးခင်ဗျ။အဲ့ဒါတော့နှုတ်မင်းပေါ့နော်။ဟိုပြန်ပဲတော့ပြန်ပွင့်မယ်ဆိုတာမျိုးလဲပြောထားတာမရှိပါဘူး။အခုလက်ရှိဆက်ကွင်းပြုထားတာကတော့စစ်တွေကြောက်ပြီးရမ်းပြဲတောင်ကုန်းမှာ
ရခိုင်ပြည်နယ်ရဲ့တခုတည်းသောရေကြောင်းပြေးဆွဲနေတဲ့ရွှေပြည်တန်းအမြိုင်ဟာစစ်တွေကနေရသေးတောင်ဘူးသီးတောင်ပေါက်တော့မင်းပြမြေပုံမြောက်ဦးကြောက်ဖြူတောင်ကုတ်ရမ်းပြဲနဲ့မြန်အောင်မြို့တွေကိုပြေးဆွဲနေတာဖြစ်ပါတယ်။အခုလိုကန့်တက်လိုက်တဲ့အတွက်ကြောက်ဖြူတောင်ကုတ်ရမ်းပြဲနဲ့မြန်အောင်မြို့နယ်တွေကိုသာပြေးဆွဲခွင့်ရှိပါတော့တယ်။လက်ရှိရခိုင်မြောက်ပိုင်းမှာစစ်ကောင်စီကကန့်တက်ထားတာဟာရွှေပြည်တန်းအမြိုင်တခုတည်းမဟုတ်ပဲတခြားခီးသွားနေတဲ့ရေရင်တွေအကုန်လုံးကိုကန့်တက်ထားတယ်လို့လည်းပေါက်တော့မြို့နယ်ကကုန်တယ်တူကပြောပါတယ
်။မင်းလေးကရွှေပြည်တန်းလေးမထွားဘူး၊လိုင်းပေါက်တွေလည်းမထွားဘူး။အဲဘုံစီသေးလေးဟာမကျဲမမိုင်းနဲ့တော့နေမှာဘူး။မင်းမင်းကဆိုရင်မကျဲမမိုင်းနဲ့အေးကိုတော့တာမတော်ဘူးပြန်လေးလာတယ်။ဒီလိုခါကြည့်တူနေတယ်ဗျာ။သူတို့ဘေးလိုလည်းမသိဘူး။ကျွန်တော်တို့ပြည်သူကိုဘေးလိုဖိမလည်းမသိဘူးဗျာ။သူတို့ကအေးကိုမုန်းပြရန်ပြည်သူကိုဒုက္ခပြရဒီလိုတွေလုံနေတယ
်။စစ်တွေနဲ့ပေါက်တော့မြို့နယ်ကိုသွားတယ်။မြစ်ထဲမှာရက်တန့်ထားတဲ့မြန်မာစစ်တပ်ရေတပ်တင်ပေါ်ပေါ်ကနေလဲကုံသွဲလေးစီကနေငွေတောင်းတာတွေကိုထိလက်ရောက်ရိုက်နှက်တာတွေလည်းရှိနေတယ်လို့စစ်တွေပေါက်တော့ကုံစီပို့ဆောင်နေတဲ့ကုံတဲတူကပြောပါတယ်
။ဝေလုံးသက်တွေငါတွေပါတယ်စိတ်တင်လို့သွားရောက်နေဆိုရင်တော်ရင်သူတို့ကလည်းကြိုက်တယ်နော်လို့ဒီပြပြနောက်ပြီးတော့ဘက်ဆယ်လင်းဝင်နှလုံးခါကျင်းဆုံးသောဒီလိုပြရတယ်အဲသူတို့ကအဲ့ဒါမှကြိုက်ရင်သူတို့ခေါ်တဲ့စီမှာလည်းနေပြီးမှနေပြီးတော့ဟိုဘုတ်ကဲတာနေနေလောက်ထီတော့ရင်ဆိုရင်လေသူတို့စက်လေဘောကအဲ့ဒါဆိုအဲ့ဒါလူကိုခေါ်ပြီးတော့ပေါ့တယ်ရိုက်ပြီးဖဲ့တယ်ဘောဗျာ
အခုလိုမြန်မာစစ်တပ်ကဒေသခံပြည်သူတွေရဲ့ခီးသွွာလာခွင့်တွေကိုပိတ်ပင်ထားတာဟာအပြည်ပြည်ဆိုင်ရာလူခွင့်ရေးကြော်ညာစာတမ်းမှာအပိုက်၁၃ကိုချိုးဖောက်နေတာဖြစ်ပြီးဒေသခံတွေအတွက်အခက်အခဲရှိနေတာကြောင့်ပြန်ဖွင့်ပေးသင့်တယ်လို့လည်းရခိုင်လူခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့တိုက်ရိုက်တာဦးမြတ်ထွန်းကပြောပါတယ
်ကျွန်တော်ပြောချင်တာကတော့ဟိုတိုက်ပွဲဖြစ်တာဖြစ်တာတကယ်လားပေါ့လေသူတို့အရှင်းရှင်းလမ်းဘက်တိုက်ပွဲပဲဖြစ်ဖြစ်ဟိုအမေရိကန်ပစ်ခတ်တာပဲဖြစ်ဖြစ်ဒီခီးသွလာခွင့်ကိုပိတ်ပင်နေဆိုလို့ရှိရင်တော့ဒီတိုက်ပွဲမဖြစ်တဲ့နေရာကလူတွေကတော်ရင်လာရင်စွာရင်တော်ရင်တဲ့ဆက်မာရဲ့အတွက်ရောကျွန်တော်လေးကိုတော်ရင်လာရင်ခဲခဲရှိမယ်ဒုက္ခရောက်မယ်အမျိုးမျိုးမဖြစ်တဲ့ဟာဖြစ်မယ်ဥမာဟိုစက်မာရင်လည်းဆိုလို့ရှိရင်လည်းအရည်ရည်ဖြစ်နေပြီဟိုတော်မယ်တော်လို့မရဘူးတော်လို့မရဘူးဘယ်နဲ့အသက်တုံနေပြီးတော့ဆုံးဖြုံးတော်မယ်နဲ့ဒါမျိုးအဲ့လိုပုံမျိုးဖြစ်တယ်အဲ့လိုပုံစံမျိုးမဖြစ်စေချင်မဖြစ်ရအောင်ဒီတော့လည်းကန့်တက်တာတော့နည်းနည်းမပွားလောက်ဟိုခွင့်ပြုပေးစီရှင်တို့ကျွန်တော်ပြောချင်ပါတယ
်တကြောပြန်တိုက်ပွဲတွေပြန်ဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းကုံစီတဲယူခွင့်တွေခီးသွွာလာခွင့်တွေကိုမြန်မာစစ်တပ်ဘက်ကပိတ်ပင်ကန့်တက်မှုတွေလုပ်နေတာဖြစ်ပါတယ်အခုလိုခီးသွွာလာခွင့်တွေပိတ်ပင်ထားတာနဲ့ပတ်သက်ပြီးစစ်ကောင်စီတာဝန်ရှိသူတွေဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
စစ်တွေပေါက်တော့ရေလန်းခီးသွွာလာခွင့်ပိတ်တဲ့တဲ့ရင်ကိုစံကျော်ပြပြပေးခဲ့တာပါ